မြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့ရှစ်တောင်အရှအားကစားပြိုင်ပွဲကအားကစားပွဲတွေထဲကမြန်မာပြည်သက်တွေအားပေးဆုံးမျှော်လင့်ထားဆုံးဘောလုံးပြိုင်ပွဲမှာမြန်မာအသင်းကအင်ဒိုနီးရှားအသင်းကိုရှုံးနိမ့်ပြီးအုပ်စုအဆင့်ကနေထွက်ခဲ့ရတာကြောင့်မျှော်လင့်တကြီးနဲ့အားပေးခဲ့ကြတဲ့ပြည်သက်တွေယူကျုံမရဒေါသထွက်ပြီးစူပူအကြမ်းဖက်မှုတွေဖြစ်ပွားခဲ့တယ်လို့ရဲတပ်ဖွဲ့ဝင်တွေနဲ့ပြည်သက်တွေကြားမှာလည်းပြည်ပခါတွေဖြစ်ပွားခဲ့ပါတယ်နှစ်ပေါင်း44နှစ်အတွင်းအင်ရှင်နိုင်ငံအဖြစ်ပြန်လည်ကျင်းပချိန်မှာဒီဖြစ်ရပ်ကမြန်မာဘောလုံးအသင်းအတွက်ဆုံးရှုံးမှုတစ်ခုသာမကမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်စေတဲ့ဆုံးရှုံးမှုတစ်ခုလို့88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကကိုမြအေးရမြင်ပါတယ်
ကျွန်တော်တို့ကတော့ဘောလုံးအားကစားနည်းကိုယူသွတ်တယ်ကွာ။နောက်ကျွန်တော်ထင်ပါတယ်မြန်မာတမျိုးသားလုံးယူသွတ်တယ်လို့မြင်တယ်လေ။ကျွန်တော်ကိုယ်တိုင်လည်းအရင်ယူသွတ်တယ်ကွာ။မနေ့ကလို့ရှုံပွဲမျိုးကတော့ကြာကျွန်တော်တို့ဗျာတိတိကြီးနဲ့ရှုံသွားတဲ့ဒီစားကြီးဖြစ်နေတော့လေ။ဘယ်လိုမှလက်ခံလို့မရဘူးကွာ။တဲကြီးနဲ့တဲလူမှနောက်တစ်ခါ44နှစ်ကြာမှမြန်မာနိုင်ငံမှာပထမဆုံးပြန်ပြီးကျင်းပတဲ့ပွဲဆိုတဲ့ခါကြောင့်လေ။ဘာပြောကြအိန်ရှင်လေးနဲ့ကြာအမေလုံးဆင်စီမီဖိုင်နယ်တော့တက်ရမယ်ကွာ။လူမျိုးမဖြစ်လိုက်တဲ့ခါကြောင့်အရင်ကဆုံးရှုံးသွားတယ်ကွာ။နောက်တစ်ခါကနိုင်ငံရဲ့ဂုဏ်သိက္ခာကျွန်တော်တို့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ရဲ့ဂုဏ်သိက္ခာအပါအဝင်တမျိုးသားလုံးရဲ့ဂုဏ်သိက္ခာစာစင်းစီတဲ့ဘောလုံးပွဲတစ်ပွဲလို့ကျွန်တော်အဲ့တိုင်းမြင်တယ်ကိုယ်နိုင်ငံတည်ဆုံးတယ်ကျိတ်မှန်ခဲနာတည်မဆုံးသင့်မဆုံးတဲ့အတွက်ကြောင့်မလို့ဒီလိုပေါက်ကွဲရဆိုတော့နားလေတယ်သို့တော်လည်းပဲအဲ့ဒီလိုပေါက်ကွဲမှုမျိုးကတော့ကျွန်တော်တို့တနိုင်ငံလုံးကယဉ်ကျေးတဲ့တိုင်းပြည်တစ်ခုနိုင်ငံကြီးတစ်ခုအနေနဲ့ဆိုလို့ရှိရင်တော့ဒီလိုဖြစ်ရမျိုးတွေကိုတော့ကျွန်တော်ပုံမှန်လေးနဲ့ပြောပါမယ်လက်မခံပါဘူးအဲ့ဒါကဘလို့မှလက်သင့်ခံနိုင်ကြမရှိဘူးလေနောက်တစ်ခုကညာအဲ့ဘောလုံးပွဲကြီးတဲ့အခါမှာဝိညာဏလမ်းမပေါ်မှာရှိရဲ့အလေချုံးနေပုံမှာဘီယာတွေအရက်တွေထိုင်တောက်နေတဲ့သူတွေအများကြီးတွေ့ရတယ်ဗျဘောလုံးဝဲမစားခင်ပါလေဘောလုံးဝဲကိုသွားကြည့်ဖို့တော့အပြင်မှာခုနတော်လို့စားကြတော့ကြာပြီမှာသွားကြတဲ့ခါကျတချို့ကမူးနေတာတွေပါလေရှိတယ်ဗျအဲ့ဒါတော့ဗျကျွန်တော်မြင်နေမြင်ကြောမှာဆိုလို့ရှိရင်ကိုယ်နိုင်ငံအရင်ချင်းမှုနေရောကိုယ်နိုင်ငံရဲ့ဇယိုက်နေရောလုံးဝမစီလျော်တဲ့ဒီကိစ္စပဲကျွန်တော်ဒါတော့ကျွန်တော်တို့အဲ့ကဲမြင်ရမယ်အထူးချင်းပြောချင်တာဗျကျွန်တော်ပြည်သူလူထုပါဗျအနိုင်ဒိုးစိတ်ရှိတယ်ဆိုရဲဟာကိုတော့ကျွန်တော်တို့ကြိုက်တယ်။ဒါပေမဲ့စီးမဲ့ကမ်းမဲ့အနိုင်ယူခြင်းမျိုးကိုတော့ကျွန်တော်လက်မခံဘူး
။အခုလိုမြန်မာအသင်းရှုံးနိမ့်ခဲ့ရတာဟာပွဲစဉ်ရဲ့ဖွဲ့စည်းပုံကိုသူမသိရှိရတဲ့အတွက်ကြောင့်ဖြစ်ပါတယ်လို့ကိုရီးယားနိုင်ငံသားမြန်မာအသင်းနီးပြားကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒါပေမဲ့ရန်ကုန်မီဒီယာဂရုပရဲ့အကြီးအကဲဥက္ကုကိုဆက်မှုတက္ကသိုလ်က
သူကတော့နီးပြားတယောက်ကတော့ဒါအတော်ဝင်ရှိဆုံးပုံကိုဖြစ်တယ်သို့တော့သူကတော့ဒါရိုးသားသွားဝင်ခံလိုက်တော့ဘောသူတကယ်မသိပါဘူးဆိုတော့သူရိုးသားသွားဝင်ခံလိုက်တယ်ကျွန်တော်တို့စဉ်းစားရမယ့်ကိစ္စကအဲ့ဒီဒီအဖွဲ့ချုပ်နဲ့သူနဲ့ကြားထဲမှာ communication မရှိဘူးလားနော်ကျွန်တော်တို့ဒီလိုမျိုးဖြစ်ပဲကိစ္စကိုအဖွဲ့ချုပ်ကလည်းပြောထားတယ်လို့ပြောတယ်သူကလည်းမသိဘူးလို့ပြောတယ်အဲ့တော့မသိဘူးဆိုတော့သူနားလည်အောင်မပြောလို့ပေါ့နော်အဲ့တော့ကျွန်တော်မြင်တော့ဘာလို့ကျွန်တော်တို့သင်ကားတာပြလဲဆိုတော့ကျွန်တော်တို့စီးလုံးညီညွတ်မှုမရှိဘူးဗျ management ကစီးစီးလုံးလုံးနဲ့တိုင်တိုင်ပင်ပင်နဲ့ညှိညှိနှိုင်းနှိုင်းနဲ့ဆောင်ရွက်တဲ့ကိစ္စကျွန်တော်မတွေ့ဘူးအဲ့တော့ကျွန်တော်ကတော့ဒီပွဲကတော့နီးပြမှာအများဆုံးတာဝန်ရှိသလိုခုလိုပဲကျွန်တော်မှလည်းတာဝန်ရှိပါတယ်ဆိုတဲ့ဟာမျိုးလူတွေတော့ထပ်လို့သေးတယ်ဗျအဲ့လိုပြောရတဲ့လူတွေတော့ကျွန်တော်လို့သေးတယ
်ဝိုင်းရဲ့အားကစားကလောင်ရှင်ခင်ပေါင်းထွေးပြင်းမနာကကိုရီးယားနိုင်ငံသားမြန်မာဘောလုံးအသင်းနီးပြရဲ့ပြောဆိုချက်ကိုလက်မခံပါဘူးဒီဖြစ်ရဟာမြန်မာဘောလုံးအသင်းကိုမျှော်လင့်ကြီးမျှော်လင့်ထားခဲ့ကြတဲ့မြန်မာပြည်သူတွေအတွက်ဆုံးရှုံးနစ်နာမှုကြီးတစ်ခုလို့သူကရှုမြင်ပါတယ
်လောဝမဖြစ်နိုင်ပါဘူးခင်ဗျာနီးပြဆရာတယောက်ဆိုတာကိုယ်တင်ကြောင်းတည်နာလေရတော့ဒီပြန်ဝဲရဲ့ကျင်းမစည်းကမ်းတွေကိုလည်းကြိုတင်တိထားပါတယ်တိထားပြင်ပါတယ်။နောက်ဒီနေပြဆရာသူ့နိုင်ငံမှာတော့ဥက္ကရာတင်းကြီးဟိုလူဝင်းတင်တဲ့လေကင်လာခဲ့တဲ့ဒီပြဆရာကိုပြောတယ်။တော့ပြီးတော့မှမသိပါဘူးဆုံးမှာကမသိပါဘူးပြောတာကတော့ဘောပေါ်ကတင်းကြီးဘူးဆရာလွဲပဲတော့ဖြစ်မလား။ဒါပေမဲ့သူကအဲ့တခုံးလေးနဲ့ပြောသွားတယ်ကသူမသိဘူးဒါတော့ရှုံးတယ်။ဒါပေမဲ့တကယ်နင်းလာတာကဘယ်သူလဲဆိုတော့ဘောလုံးဖွဲ့ချုပ်တယ်မဟုတ်ဘူးကွာဘောလုံးသမားတွေလည်းမဟုတ်ဘူးမြန်မာပြည်သူတွေနဲ့နာတာကွာမြန်မာပြည်သူတွေကကိုယ့်အသင်းကိုမြန်မာပြည်ပေါ်မှာဖြည့်သိသိရရင်ရတယ်အနည်းဆုံးတော့နှုတ်ဆုံးဖို့လိုတဲ့တက်စီရတယ်အဲဒီဆန္ဒကတကယ်လို့မှရှိနေတာဒီပွဲကြီးပိတ်တော့ကိုပဲကြည့်ဟိုကွင်းထဲမှာကြည့်ရတဲ့လူတွေပြင်ကွင်းပြင်မှာရုပ်ပိတ်ကားတွေထောင်ပြီးကြရတဲ့ပွဲကြီးဒါကိုတောင်မှတကယ်ဒီချမ်းရစီစီနဲ့လူကတောင်းချီပြီးကြည့်ပြီးအားပေးရတာအဲဒီကြလားဆိုတော့ဒီဒူရုကိုလည်းသွားပြီးတော့အပြစ်တော့လို့မရဘူးဗျ။ဟိုရှုံးလာတော့ရှုံးလာပဲပေါ့ဗျ။ဟိုဒါပဲပြောဆိုရှုံးလာတော့အားလုံးမှာတော်ပဲရှိတယ်။အားလုံးကတော်ပဲယူရမယ်။ဒါတော့ရှင်းတယ်။ဘလို့ခွင့်ယူလဲတော်ပဲယူရမှာပဲ။သူကဘလို့သိရှုံးလာဘူး။
အခုလာမယ့်2014ခုနှစ်မှာလဲမြန်မာနိုင်ငံမှာနိုင်ငံတကာကဘောလုံးအဖွဲ့တွေလာရောက်ပြီးကစားဖို့ရှိတဲ့အတွက်ဒီဖြစ်ရပ်ကိုနမူနာယူပြီးဘောလုံးအဖွဲ့ချုပ်အနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဆောင်သင့်တယ်လို့ဥက္ကုကိုဆက်မှုကသုံးသပ်ပါတယ်။
ဒီကနေ့ကျွန်တော်တို့ဘောလုံးအားကစားနေကိုယူသွားတယ်လားနောက်တစ်ခုကတော့မြန်မာကတခြားနေရာမှာရှိုးရင်တော့ဒါကတိတ်ခါမှခံစားမနေဘောလုံးဝဲရှိုးရင်ခံစားရတယ်ခံစားရတော့ကျွန်တော်တို့ပြည်ပြောင်းလဲမှုတွေလုပ်ဖို့လိုတယ်ပြည်သက်တွေဘက်ကနေပြီးတော့လေစီကနေကြလုပ်ဖို့လိုလို ပြည်သက်တွေဖြစ်စီခြင်းနဲ့ဘောလုံးတွေမျိုးဖြစ်အောင်လေကျွန်တော်တို့ဖန်တီးပြီးဖို့လိုတယ်ကျွန်တော်တို့ဘောလုံးကိုကျွန်တော်တို့ဒီဘောလုံးရွှေရတဲ့ခေတ်ကဟာမျိုးကျွန်တော်တို့ပြန်လုပ်တဲ့နဲ့နောက်စီးကိန်းတွေမှာကျွန်တော်တို့ဒိုင်းနေထားတဲ့ဟာမျိုးလေဒီကစဉ်းစားတဲ့နဲ့ဥပမာပြရအာဆီယံဆယ်နိုင်ငံကနေပွဲမှာဟာလားအာဆီယံဆယ်နိုင်ငံလုံးကဂျိုင်းနေမထားမနဲ့တခြားနိုင်ငံနေထားရင်တော့က နိုင်ရမယ်ဆိုတဲ့ဟာပဲပြောပြီးအဲ့နိုင်ရေးအတွက်လိုအပ်တဲ့အချို့အချက်လေးကလေးတွေကိုကျွန်တော်တို့ဆောင်ရွက်ဖို့ဟိုကျွန်တော်တို့ပညာရှိသတိပညာများဖြစ်ကြတာမီးလျော့သွားတယ်လို့ကျွန်တော်မြင်တယ်အဲ့တော့ကျွန်တော်တို့ကတော့ဒီကိစ္စမှာပြည်သူတွေဘက်ကစီကံရေးကြလုပ်ဖို့လို့ဆိုလို့ပြည်သူတွေမျိုးမှန်းတဲ့ဘလုံးအသင်ဖြစ်ဖို့လဲဖြေရှာဖို့လိုမယ်လို့ထင်တယ်
ဒီဇင်ဘာ16ရက်ညပိုင်းကရန်ကုန်မှာရှင်ပြိုင်ကစားတဲ့ SEA Games အမျိုးသားဘောလုံးပြိုင်ပွဲအုပ်စုနောက်ဆုံးပွဲစဉ်မှာမြန်မာအသင်းကအင်ဒိုနီးရှားအသင်းကိုတကောခုမရှိနဲ့ရှုံးနိမ့်ခဲ့တာကြောင့်အုပ်စုကနေထွက်ခဲ့ရတဲ့အတွက်ဒီစူပူမှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့တုံ့သက်သူတွေအမြင်ကိုတင်ပြခဲ့တာပါ